ွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းလောင်းတော်ဒေသကို VOA အနေနဲ့ပြည်ခါတွေဖြစ်ပြီးနောက်ပိုင်းမှာပထမဆုံးအကြိမ်တခြားသတင်းတောက်တွေနဲ့အတူမြေပြင်အခြေအနေတွေကိုလေ့လာဝင်ရခဲ့ပါတယ်။မောင်နှံဒေသပြည်ခါကဖြစ်နေတဲ့ကြေးရွာတွေကိုဒီကနေ့မှဒုတိယမြောက်အနေနဲ့တွားရောက်လေ့လာခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မမ်းမေခါကိုကိုသားညုံကတိုက်ရိုက်ဆက်သွယ်မေးမြန်းထားပါတယ်။
မမေခါဒီနေ့မမေခါတို့ဒီမောင်းတော်မျိုးနယ်မှာရှိတဲ့ကျေးရွာတွေပေါ့ပြဿနာရှိတဲ့ကျေးရွာတွေကိုသွားပြီးတော့လေ့လာတယ်ဒုတိယမြောက်နေ့ပေါ့နော်ဗ ారి များထူးခြားတွေ့ကြရလဲဗျာ
အာကျွန်တော်တို့ဒီနေ့ကျေးရွာပေါင်း10ရွာလောက်ကိုလေ့သွားပြီးတော့ကြည့်ကြရတယ်အဲ့မှာရှိတဲ့လူတွေနဲ့တွေ့ကြရတယ်အဲ့မှာသူတို့ကြတာဆိုလို့ကြားကောင်းတောင်ကျေးရွာမှာလုံခြုံရေးလာယူခဲ့တဲ့အဲ့ဒီတန်ဖက်ဖြစ်တင်တော့လုံခြုံရေးလာယူခဲ့တဲ့တက်မတော်ဘက်ကစက်သားတွေကနေပြီးတော့အဲ့ဒီကြားကောင်းတောင်မှာရှိနေတဲ့အမျိုးသမီး3ကိုအတမတူတူလေဆိုပြီးတော့တိုင်နာမျိုးတွေကျွန်တော်တို့ကြုံတွေ့ကြရရှင
်သူတို့အခုပြောကြားချက်နဲ့ပတ်သက်လို့ဘယ်လောက်ထိခိုင်ခိုင်မာမာအထိပြောနိုင်ကြလဲ
ခိုင်ခိုင်မာမာပြောနိုင်ရလဲဆိုတော့အချိန်တွေကတော့နည်းနည်းလေးရှုပ်ထွေးတယ်တင်းတောက်တယောက်ပြီးတယောက်ကသူတို့ကိုမေးမြန်းတဲ့အချိန်တွေမှာပထမသူတို့ပြောတဲ့စကားနဲ့ဒုတိယပြောတဲ့စကားလေးကနည်းနည်းလေးကွဲလွဲမှုတွေတော့ရှိနေတယ်သူတို့ကတော့တတိယကြပြောတာကသူတို့တကယ်ခံရတယ်သူတို့တကယ်ကြုံခဲ့ရတယ်သူတို့မှတကယ်ဆူဆူရွရွအကြီးကိုဖြစ်ခဲ့ရယ်ဆိုပြီးတော့သူတို့ကတော့ပြောတာမျိုးရှိတယ
်ဘာဖြစ်လို့လဲဆိုတော့မမေခါတို့ကအဲ့ဒီအမျိုးသမီးတွေကိုအင်တာဗျူးပြီးတော့မကြသေးဘူးလို့ပြောတယ်အဲ့မှာလူတယောက်ကကျွန်တော်တို့ VOA Washington ရုံးကိုဖုန်းဆက်ပါတယ်အဓိကပြောတာကတော့ VOA သတင်းတောက်ပါဝင်မော်သတင်းတောက်တွေလာပြီးတော့အင်တာဗျူးတယ်ဒီအမျိုးသမီးတွေကမတရားပြုကျင့်ထားတဲ့ကိစ္စအင်တာဗျူးတယ်ဗျူးပြီးတော့သတင်းတောက်တွေပြန်သွားတဲ့အချိန်မှာရဲတွေကနေပြီးတော့ဒီအမျိုးသမီးတွေကိုဖမ်းဆီးဖို့ကြိုးစားရဲဆိုပြီးတော့သူတို့သတင်းပို့လာပါတယ်ခင်ဗျအဲ့ဒီအချိန်တွေကတော့ဘယ်လိုဖြစ်တာလဲသိရပါလား
ကျွန်တော်တို့သိရပါတယ်အဲ့ဒီရဲကကျွန်တော်ကနေပြီးတော့အဲ့ဒီလူကနေမထွက်ခင်မှာခရိုင်ဘက်ကရင်းမှုတွေရှိလို့ကျမတို့အကြောင်းကြားပါတယ်ဒီလိုပြဿနာတက်နေတယ်အဲ့တော့ဒီမှာလာပြီးတော့ဒီကလေးတွေရဲ့တရားမျှတမှုကလည်းလာလုပ်ပေးပါဆိုကျမတို့တောင်းဆိုတယ်အဲ့တော့ကျမတို့ကနေပြီးတော့အဲ့ဒီကြားကောင်းတောင်းသွားနေပြီးတော့ငန်းကျောင်းရွာဘက်ကိုသွားနေတဲ့အသွားမှာပဲငန်းကျောင်းဘက်ကိုမရောက်ခင်မှာရင်းမှုကနေပြီးတော့ကျမတို့ရှိဖုန်းဆက်ပါတယ်ကျမတို့ရှိကဥယျာဉ်နိုင်ဆိုတဲ့ကျမတို့လီဒါပေါ့နော်ဒီအဖွဲ့ရဲ့လီဒါတယောက်ရှိသူဖုန်းဆက်တယ်ဆက်ပြီးတော့ပြောလဲဆိုတော့ကျွန်တော်တို့ဒီကြားကောင်းတောင်ကိုသွားပြီးတော့ဒီကလေးတွေအမှန်တရားဖြစ်ဖို့အတွက်ကျွန်တော်တို့အမှုသွားဖွင့်ဖို့ကျွန်တော်တို့သွားဆောင်ရွက်နေပါပြီဆိုပြီးတော့သူကအဲ့ဦးရဲနိုင်ရှိကိုသူကနေပြောရဲပေါ့နော်ခဏလောက်ကြာတော့ကျွန်တော်တို့ငန်းကျောင်းကနေပြီးတော့တရိုးပြင်ဘက်ကိုသွားနေတဲ့အချိန်မှာအဲ့ရင်းမှုကကျွန်တော်တို့ရှိဖုံးဆက်တယ်အဲ့တော့အဲ့ကောင်မလေးနဲ့တွေ့တဲ့အချိန်မှာအမှုဖွင့်ဖို့သူတို့ကနေပြောတဲ့အချိန်ကျတော့ကောင်မလေးကစင်စားအောင်လေဆိုပြီးတော့သူတို့အဖြေပေးတယ်ပေါ့နော်အဲ့တော့သူတို့ကတော့ဟိုအမှုဖွင့်ဖို့အဲသူတို့လုံခြုံရေးအတွက်လည်းစိတ်ချဖို့ဆိုပြီးတော့သူတို့ဘက်ကရဲဘက်ကနေပြီးတော့ပြောခဲ့တယ်အမှုဖွင့်တယ်ဆိုလို့ရှိရင်အချိန်လေးဖွင့်မှာဘာတစ်ချိန်မှမရှိစေရဘူးဆိုပြီးတော့သူတို့ပြောခဲ့တယ်ပေါ့နော်အဲ့လိုပြောခဲ့ရင်ဆိုပြီးတော့ကျွန်တော်တို့ရှိကိုပြန်လာတယ်ပြီးတော့ကျွန်တော်တို့ခီးစဉ်လည်းပြီးဆုံးသွားတဲ့အချိန်မှာကျွန်တော်တို့ခရိုင်ဟိုအုပ်ချုပ်ရေးမှုဦးရဲချုပ်ရှိကိုကျွန်တော်တို့သွားပြီးတော့ဒီအချိန်လေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်မေးပါတယ်ဒီ API အုပ်ချုပ်ရေးမှူးဦးရဲချုပ်ကိုယ်တိုင်ကနေပြီးတော့ကျွန်တော်တို့ပြောတယ်ကျွန်တော်တို့ဒီဥစ္စာကိုအမှုဖွင့်ဖို့ကျွန်တော်တို့ကြိုးစားတယ်ကောင်မလေးဘက်ကစဉ်းစားအောင်မယ်လို့ပြောတယ်ဒါပေမဲ့တရားမျှတမှုရှိဖို့အတွက်ကျွန်တော်တို့လုပ်ပေးသွားပါမယ်နောက်ပြီးတော့အဲ့ကောင်မလေးရဲ့လုံခြုံရေးကိစ္စကိုပါတို့တာဝန်ယူပြီးလုပ်သွားမယ်ဆိုပြီးတော့ကျွန်တော်တို့အမှန်ကန်ပေးထားပါတယ်ရှင
်ဟုတ်ကဲ့မမ်မီခါတို့ဒီမျိုးကြီး၃ဦးကိုအင်တာဗျူးရဲ့အချိန်မှာရောတို့ရဲ့စိုးရင်ချက်တွေဘယ်လိုရှိလဲတို့ကရောအမှုမဖွင့်ခြင်းဘူးလား
ပထမဆုံးကချင်းကတို့အရင်ကကအတိုင်ငယ်ဆုံးကြုံရပါတယ်ဆိုတော့ကောင်မလေးကသူကပြောလဲဆိုတော့ဒီမှာအမှုဖွင့်မယ်ဆိုပြီးတော့ကျမတို့အင်တာဗျူးရဲ့အချိန်မှာပြောပါတယ်ပြောတော့ကျမတို့ကဟုတ်ပြီအမှုဖွင့်မယ်သူကိုယ်တိုင်ကလည်းအမှုဖွင့်မယ်ဆိုတော့ပြောတာဖြစ်တဲ့အတွက်ကျမတို့ကအဲ့ဒီရွှဲတွေကိုခေါ်ပြီးတော့အဲ့ဒီရွာထိတ်မှာပဲကျမတို့အမှုဖွင့်ဖို့ကျမတို့ကစူးစမ်းလိုက်တာပါအဲ့တော့စူးစမ်းလိုက်တဲ့အချိန်ကျတော့သူကနေပြီးတော့ဗာပြန်ဖြစ်လာလဲဆိုတော့အမှုဖွင့်လဲဘာမှမဖူးဘူးကျမတို့ကမဖွင့်ခြင်းဘူးဆိုပြီးတော့ဖြစ်လာတယ်ဒါပေမဲ့သူကဗာပြောလဲဆိုတော့ကျမတို့မေးသမျှကိုအဲ့ဒီရက်ွက်လူကြီးရောအဲ့ဒီရဲတွေရောရှေ့မှာရင်သူကဖြေပေးတယ်အမေတို့မေးတဲ့အခါမှာတော့လုံခြုံရေးအရာသိရင်လားရှိလားဆိုတော့ရှိတယ်ဒါပေမဲ့နောက်တစ်ခုကတော့သူတို့ရဲ့အဓိကအကြောင်းပြဿနာကသူတို့ကရွာနေထွက်ပြီးတော့ရဲစခန်းမှာသွားပြီးတော့အဲ့လိုမျိုးအမှုဖွင့်တာမျိုးနောက်ပြီးတော့ရဲစစ်တာမျိုးကိုသူတို့ကမလိုလားဘူးဘာဖြစ်လို့လဲဆိုတော့သူတို့စကားမပေါက်ရောက်တဲ့အတွက်ရဲတွေကသူတို့လူရာကိုရေးမယ်ဆိုရဲကြောက်ရွံ့မှုအဲ့ဒီကြောက်ရွံ့မှုကပိုများတယ်လို့ကျွန်တော်တို့သိခဲ့ရပါတယ
်မမေခါရိုးနဲ့သူတို့နဲ့စကားပြောတော့ဘာသာပြန်ဆင့်ပြောရလားဘာမှလို့သူတို့ပြောတတ်လား
သူတို့ဘာမှလို့မပြောတတ်ဘူးသူတို့ဟိုစာဘာသာပြန်နဲ့လည်းပြောတာပါသူတို့အစ္စလမ်ဘာသာဝင်ကိုယ်တိုင်လည်းကျွန်တော်တို့ဘာသာပြန်လေးရပါ
ဟုတ်ကဲ့ဟုတ်ကဲ့မမေခါရိုးကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုနောက်ဆုံးအချိန်လေးကမောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးရဲထွက်ကဒီချိန်လေးနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်ကိုပြန်လည်ပြောဆိုရမှာတော့အတင်းအားဓမ္မပြုကျင့်ခံရတဲ့အမျိုးသမီး၃ဦးကို ငခုရရဲစခန်းကိုအာဏာပိုင်တွေကခေါ်ယူခဲ့ပြီးတော့အမှုဖွင့်စီခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အခုနေတွင်ကျင်းမှာပဲအဲ့ဒီအမျိုးသမီးတွေကိုသူတို့နေရက်ကိုပြန်လည်ပို့ပေးခဲ့တယ်လို့လည်းပြောပါတယ်။အမှုဖွင့်စီမှာတော့တခြားအမျိုးသမီးတွေရအဖွဲ့အစည်းတချို့လည်းရှိနေတယ်လို့ခရိုင်အုပ်ချုပ်ရေးမှူးအရေးထုတ်ကပြောခဲ့ပါတယ်။